ရင်ပြည်နယ်မြဝတီမြို့အမှတ်5ရပ်ကွက်မှာရှိတဲ့လူကုန်ကူးမှုတားဆီးနေနေရုံနာနဲ့မြဝတီခရိုင်တရားရုံးကြားမှာတကြေမြဝတီမြို့လူကယ်ပြန်ဌာနရုံးရှိမှာတကြေမေလ23ရက်နေ့ည7နာရီလောက်ကပောက်ကွဲမှု2ကြိမ်ဖြစ်ပွားခဲ့ပါတယ်မေလ22ရက်နေ့တုန်းကလည်းပြည်ခိုင်ဖြိုးလွှတ်တော်ကိုယ်စားလှယ်ဟောင်းအင်ရှိမှာပောက်ကွဲမှု2ကြိမ်ဖြစ်ခဲ့တယ်ဆိုပြီးမြဝတီမြို့ကန်တူကအခုလိုပြောပြပါတယ်
ပြရုံမှာမပေါက်တယ်ပြောတယ်မလုံးမဲညာကနော်ဆရာလေးခရိုင်တရားရုံမှာနော
်ဟုတ်ကဲ့
မင်္ဂလာရှင်တော်နာဘောကလက်ပြတာပါမှာဘုံပေါက်ပြီးတော့ရေးလက်ပြတယ်ဘာချစ်လာဟုတ်ကဲ့အဲ့ဒါတော့တက်ခိုင်အမဟောင်းဟုတ်ကဲ့
ဟုတ
်ပြီပြည့်အရှိပါအဲ့ဒါကဒီမတိုင်ရင်တရက်ပါနော်မနဲ့ပါဖြစ်ဟု
တ်ကဲ့
အဲ့ဒီဖြစ်တာညာဖြစ်တယ်အဲ့ဒီမတိုင်ရင်တရက်မနဲ့ပါဖြစ်တာအမှုပေါက်တာမမိညာရဟုတ်ကဲ့မမမိညာမမိရမမိညာကအဲဒီကိုလူလွတ်တော်ကိုလည်းတမိရတယ်တမိမနဲ့မမတ်တဲ့ငားလိုက်လောက်ဖြစ်တာဟုတ်ကဲ့
ထိုင်းနိုင်ငံနဲ့နေဆက်မျိုးဖြစ်တဲ့မြောက်ပြည်မြို့မှာပောက်ကွဲမှုတွေဖြစ်နေတာတရင်တစ်ပတ်ထဲမှာပဲ၃ကြိမ်ဖြစ်ပွားခဲ့ပါတယ်ပြီးခဲ့တဲ့ရက်ပိုင်းကပဲညဘက်ကားမောင်းတင်နဲ့အမျိုးသမီးတဦးကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကပြစ်ခတ်လို့တိတ်ဆုံးခဲ့တယ်ဆိုပြီးမြောက်ရီမြို့ကန်ကပြောပြပါဗျ
။ပြစ်ခတ်ပြီးလို့တူပါလား။ကြောက်ညဆယ်နိုင်လုံတော့ကားမောင်းတော့ဒီမှာကျွန်တော်ရက်ဆန်းရှိရမယ်ပါ၆ကြိမ်ပြည့်တယ်။အဲ့ဒီအပြဆက်မောင်းရက်ဆန်းနဲ့မလီယုံနဲ့အဲ့မကွာဘူးဆိုလို့မလီယုံကဖတ်ပြတယ်။ဖတ်ပြတော့အမှဒီဒီတယောက်တည်းလေ။လာဒီပိုင်းမှာဒီဘက်ကမှဖြစ်တာလေ။ဒီတော့တက်ကြည့်တရားရဇနီရောတရား
။တနက်တိမှတိတ်ဆုံးသူဟာမြောက်ရီမျိုးအမှတ်209တက်ရင်ကတက်ကြည့်ပြီးဇော်ရဲအောင်ရဲ့ဇနီမတ်စင်မာဖြူဖြစ်တယ်လို့လည်းပြောပါရယ်။မေလ20ရက်နေ့ကကားမောင်းတင်ရင်နဲ့အမှတ်4ရက်ကွက်ကလုံယုံရေးယူထားတဲ့လက်နက်ကင်တွေကတားဆီးစစ်ဆေးတာကိုမခံဘဲကားမောင်းပြေးတဲ့အတွက်ပြစ်ခတ်ရင်တိတ်ဆုံးခဲ့ရတာဖြစ်ကြောင်းမြောက်ရီမျိုးနယ်တွင်းကသတင်းတွေမှာဖော်ပြကြပါရယ်။မြောက်ရီမြို့မှာတော့မင်းညကပောက်ကွဲမှုတွေပြစ်ခတ်မှုတွေနဲ့ပတ်သက်လို့မြောက်ရီမြို့မှာရဲစခန်းကိုဆက်သွယ်ခဲ့ပေမဲ့ဖုံးကန်ဖြေဆုံမဲ့သူမရှိပါဘူး။အခုလိုမျိုးမြောက်ရီမြို့ကပောက်ကွဲမှုတွေပြစ်ခတ်မှုတွေဖြစ်နေပေမဲ့ကုန်စီစစ်ဆေးမှုနဲ့နယ်စပ်ကုန်သွယ်ရေးကတော့ထိခိုက်မှုမရှိဘူးလို့လည်းမဲဆောက်မြောက်ရီကုန်စီပို့ဆောင်နေတဲ့ကုန်သည်တဦးကအခုလိုပြောပြပါရယ်
။ဒီစီးပွားတွားလာတာအားလုံးနဲ့ပုံမှန်မှာတရားတော်ရစီတွားလာတာ။ဘရာနမတ်ဖြစ်ဖိတ်ကြတယ်နမတ်နဲ့ဖွင့်တော့အောက်ကိတ်ရဖွင့်တယ်။ကားတွေကကျွန်တော်နေ့တိုင်းကူးတယ်လေ။ပုံနဲ့တွားတယ်မှာကုန်နဲ့တွားတာ။
ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မြောက်ရီမြို့ဟာတခြားမြို့တွေထက်ဘုံပေါက်ကွဲမှုတွေဖြစ်လေရှိပေမဲ့အခုကတော့တပတ်ထဲမှာပဲ၃ကြိမ်ပေါက်ကွဲခဲ့တာဖြစ်ပါတယ်ရှင်။